မက္ကဆီကိုနယ်စပ်ကိုဖြတ်ကျော်ပြီးအမေရိကန်ပြည်ထောင်စုအတွင်းအထောက်အထားမဲ့တရားမဝင်ဝင်ရောက်လာကြသူထောင်ပေါင်းများစွာရဲ့အခြေအနေကိုကိုယ်တိုင်ကြည့်ရှုဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတက္ကဆက်ပြည်နယ်အယ်ပါဆိုမြို့ကိုတနင်္ဂနွေနေ့ကသွားရောက်ခဲ့ပါတယ်။ကျူဘာ၊နီကွာရာဂွာ၊ဟေတီ၊ဗန်နီဇွဲလားစတဲ့နိုင်ငံတွေကလူပေါင်း 3,000 ကိုလာစဉ်အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ပြုမှာဖြစ်တယ်လို့သူတို့ကိုနှစ်နှစ်အထိအလုံးလောက်ကန်ခွင့်ပြုမှာဖြစ်ကြောင်းအမေရိကန်အစိုးရကကြေညာခဲ့ပြီးရပိုင်အတွင်းမှာပဲအခုလိုသမ္မတဂျိုးဘိုင်ဒန်တွားရောက်ခဲ့တာပါအခုလိုအမေရိကန်နိုင်ငံအတွင်းလာရောက်ခွင့်အတွက်မူရင်းနိုင်ငံကသာလင်ရှောက်ထားရမှာဖြစ်ပြီးနောက်ခံကိုယ်ရေးအချက်လက်စစ်ဆေးမှုအောင်မြင်ရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှလည်းငွေကြေးအရာတာဝန်ခံပေးနိုင်မဲ့သူတဦးလိုအပ်ကြောင်းပါရှိပါတယ်အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်ရောက်လာပါကမက္ကဆီကိုနိုင်ငံဘက်ကိုပြည်နှံတံပေးမယ်လို့လည်းသမ္မတကပြောဆိုထားပါတယ်ခင်ဗျာ